အစိုးရနဲ့ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်စစ်အဖွဲ့တို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကိုပုံစံပြောင်းဖို့ဆွေးနွေးရမှာသဘောထားကွဲလွဲကြကြပြီး KNU က PPSD ကနေနှုတ်ထွက်ကြောင်းအကြောင်းကြားစာပေးပို့လိုက်တာဖြစ်ပါတယ်။ထိုင်းနိုင်ငံချင်းမှန်မြို့မှာကျင်းပနေတဲ့ NCA အပြည့်ရဲ့ဆက်ထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့၅ရက်ကြာအစည်းအဝေးကျင်းပရမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်အဖွဲ့ PPSD ကိုငြိမ်းချမ်းရေးလုပ်ငန်းစဉ်ညှိနှိုင်းတိုင်ပင်ခြင်းအစည်းအဝေးPPCM အဖြစ်ပြောင်းလဲဖို့ဆိုပြီးဆွေးနွေးကြကြရာကနေသဘောထားကွဲလွဲကြတာလို့သိရပါတယ်။ PPSD အနေနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအစိုးရနဲ့နှစ်ဖက်ညီညာရေးလုပ်ငန်းစဉ်တွေကိုပုံမဆွေးနွေးနိုင်လိမ့်မယ်လို့ယုံကြည်ကြသူတွေရှိသလို PPCM လို့ပြောင်းလဲဖွဲ့စည်းလိုက်မှညီညာရေးဆွေးနွေးမှုတွေမှာထိရောက်တဲ့ဆွေးနွေးမှုတွေကိုဥဆောင်နိုင်မဲ့ခေါင်းဆောင်မျိုးပါဝင်လာဖို့လိုလားသူတွေလည်းရှိနေကြတာဖြစ်ပါတယ်။ဒီအပေါ်မှာညီညာရေးလုပ်ငန်းစဉ်အတွက်နောက်ထပ်နည်းလမ်းတွေနဲ့ဆက်သွားနိုင်မှာပါလို့တမရောသတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးဇော်မင်းတုံးက RFA ကိုပြောပါတယ
် PBSD ကနေပြီးတော့ Deep Process CIT ကနေပေါ်ကြ PBCN တော့ Deep Process Coordinating Team ဆိုပြီးတော့ကြတယ်လို့ငင်းပွားမှုရှိတယ်ဆိုတော့ကျွန်တော်သိထားတယ်နောက်ထပ်တယ်ဆိုတော့လည်းကျွန်တော်ကဒီ budget တော့မတည်ဘူးရသတင်းရတော့ကျွန်တော်လည်းသိရပါတယ်တော်တော်ညီညာရေးလုပ်ငန်းစဉ်ဘာသာသူကမကနေစီကတော့ဒီတစ်ခုတည်းရှိရတော့မဟုတ်ပါဘူးသူတို့ကတော့ကျွန်တော်မြင်တာတော့အကြောင်းရှိပါလိမ့်မယ်ကျွန်တော်သိသလောက်ကတော့ KNU ဆိုတာလည်းကျွန်တော်ကငင်းငယ်လုပ်ငန်းတွေမှာသူကတက်တက်ကြွကြွပါဝင်လှုပ်ဆောင်နေတဲ့ဖွဲ့စည်းတယ်ငင်းငယ်လုပ်ငန်းတွေတစ်ခုလုံးပေါ်မှာတော့စီကြီးမားမားကြီးတက်ရောက်နိုင်တယ်လို့တော့မထင်ပါဘူးဗျအကြောင်းအရာတစ်ခုပေါ်မှာအတိုက်ဆိုင်လို့ပဲထင်ပါလိမ့
် NCA လက်မှတ်ထိုးထားပြီးသားအဖွဲ့တွေထဲမှာအင်အားကြီးတဲ့အဖွဲ့တွေပါသလိုဩဇာလွှမ်းမိုးနိုင်ဖို့အားနည်းတဲ့အဖွဲ့တွေလည်းပါဝင်နေကြတာဖြစ်လို့သဘောထားတစ်ခုတည်းနဲ့ဆက်ပြီးသွားဖို့ဆိုတာအတော်ခင်းရင်နိုင်လိမ့်မယ်လို့လည်းထင်ကြီးပေးကြပါဗျ။နိုင်ငံရေးလှိလာသုံးသပ်သူစာရေးဆရာဦးတန်းစိုးနိုင်ကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါဗျ။
NC ဆိုတာကငင်းငင်းလှုပ်ရှားမှုပေါ့ဗျာ။စီးပရိပခါကြီးရှော့ချဖို့စီးအင်အားရှော့ချဖို့ပေါ့ဗျာ။စီးနဲ့ကိုယ်ရီမန်ဂျက်ကိုကောင်တက်ပေါ်လာပြီးမလုပ်ဘူးဆိုတာတမ်းတော့အဲ့ဒီ US ရက်တင်နဲ့လှုပ်ကြတာဟုတ်ဗျာ။ဒါပေမဲ့လက်တွေ့ကတော့ NC ကိုအကြောင်းပြုပြီးတော့ကိုယ်အင်အားကိုတီးသွားအောင်လုပ်နေတာ။ကိုယ်မြန်မြန်ကိုတွေ့ချက်အောင်လုပ်နေရတာဆိုတော့ဒီ NC လက်မှတ်ထိုးထားတဲ့အဖွဲ့ဒီကုတိုင်းကအ NC လုပ်ငန်းစဉ်ရဲ့ဥတည်ချက်တွေနဲ့သူဆွဲနေတယ်လို့ကျွန်တော်တို့မြင်နေတယ်။အဲဒါကြောင့်မို့ဒီ PPSD ကအချင်းချင်းမှမဟုတ်ပါဘူး။သဘောထားကောင်းတဲ့အဖွဲ့စီတခြားအဖွဲ့စီတွေရှိတော့ရှိပါတယ်။ဒါပေမဲ့သူတို့ကဒီထဲမှာကျွန်တော်တို့လွှမ်းမိုးနိုင်တဲ့ဩဇာရှိတဲ့အင်အားစုတွေမဟုတ်ကြဘူးကွာ။သူတို့သဘောထားအတိုင်းဆိုရင်တော့ကျွန်တော်က PPSD အစည်းအဝေးကနေပြီးတော့ငင်းငယ်ရေးလုပ်ငန်းစဉ်ကြီးတစ်ဆင့်တိုးဖို့အတွက်ပြိတ်ပြီးတော့
ပေါ်မြင်မယ်လို့ကျွန်တော်သိမှချင်းမှုခင် PPSD ရဲ့မနေ့က၄ရက်မြောက်အစည်းအဝေးပွဲမှာတော့ရခိုင်ပြည်လွတ်မြောက်ရေးအဖွဲ့ ALD အဖွဲ့ကဗိုလ်အလုံးမှုဆောင်ဒေါ်စောမြရာဇာလင်းနဲ့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL လို့ဒုဥက္ကဋ္ဌဦးခွန်မြင့်ထွန်းတို့ကတော့ PPSD အနေနဲ့သာဆက်သွားလို့ကြောင်း RFA ကိုပြောထားတာရှိပါတယ်ဒီကနေ့နောက်ဆုံးနေ့ဆွေးနွေးပွဲမှာတော့ဘယ်လိုဆုံးဖြတ်ချက်ချမှတ်မလဲဆိုတာကိုဒီကနေ့ညနေပိုင်းအထိအတိအကျမသိရသေးပါဘူးခင်ဗျာကျွန်တော်ကျော်သူပါ